ထက်မြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မဲလမနယ်ကန်ကနာပူရီပြည်နယ်စံရုပ်တတော်တွေအတွင်းမှာမြန်မာနိုင်ငံဘက်ကနေခေါ်ဝင်လာတဲ့မြန်မာနိုင်ငံသား60ကျော်နဲ့အတူလူကုန်မှုတွေပွဲစားလေးဦးကိုလည်းစနေနေ့ကဖမ်းမိခဲ့ပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါထက်မြန်မာနယ်စပ်ဖြစ်တဲ့တပ်ပြည်နယ်မဲလမမြို့နယ်နဲ့ကန်ကနာပူရီစံရုပ်တတော်တွေမှာပေါ်အောင်နေတဲ့မြန်မာနိုင်ငံ အေးစီလိုသမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်အဲ့ဒါမနေ့ကဆိုရင်ကျွန်တော်တို့တရားထဲဖမ်းမိတာဆိုရင်ကျွန်တော်တို့ဒီတက်ခိုင်ပေါ့တက်ခိုင်ဒီမဲသောအနီးကမဲလမမဲလမတစ်တော်ကျိုးဝိုင်းပေါ့နော်မဲလမတစ်တော်နားမှာတစ်တော်ရဲမှာပေါ့အားလုံး45ရောက်အောင်ဖမ်းမိပါတယ်မြန်မာပြည်သားအပွဲစားနှုတ်လေးတစ်ခါလဲဖမ်းမိပါတယ်မနေ့ကဒီခိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်အဲပြီးတော့ကျွန်တော်ထိုင်းနိုင်ငံကချင်နာဘူးဒီခိုင်မှာလဲမနေ့ကတည့်ရက်ထဲပါပဲ15ရောက်ဖမ်းမိပါတယ်မြန်မာပြည်သားနှစ်နေရာတော့နှစ်နေရာရှိပါခင်ဗျနှစ်နေရာလုံးကလည်းဒီမကြာခဏဖမ်းဆီးခံပြနေတဲ့နေရာတွေပေါ့နော်အဲမှာကျွန်တော်တို့ပွဲစားနှုတ်လေးအဲမှာဖမ်းမိပါတယ်အဲကတနာဘူးဒီမှာလည်းမနေ့ကတည့်ရက်ထဲဆိုရင်မြန်မာပြည်သားတွေဖမ်းဆီးခံပြတဲ့မြန်မာပြည်သား60ဖမ်းခံပြတဲ့သဘောပ
ါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုအလုတ်ကန်ရှားပါးမှုတွေကြောင့်အလုတ်ကန်ရဖို့အတွက်လာခဲ့ကြသူတွေဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ
်အလုတ်လုတ်ဖို့သွားတာပါအမှန်တော့ထိုင်းနိုင်ငံကလိုလိုသွားတယ်ကိုနိုင်ငံထဲမှာလဲချက်တဲမှုကြီးနိုင်ငံရေးချက်တဲရောလက်ရှိစာမဏေရေးခက်သေးရောဆိုတော့မြန်မာနိုင်ငံထဲမှာလဲဘယ်လိုမှရက်တည်လို့မနိုင်တော့ဘူးအလုတ်ကိုင်ခွန်လန်းကြီးလဲအကုန်ရှားပါပြီးတော့နောက်ဆုံးဒီစားဖို့တောက်ဖို့အောင်ခက်ခဲဖြစ်နေတဲ့လူမတွေကကျုံဟာကြာဖြစ်တယ်လို့တက်ကြတာပေါ့နော်ဆိုင်မှုဝင်ရောက်တဲ့မြန်မာပြည်သားတွေပေါ့နော်ပွဲစားကားတွေပြေးပြီးတော့တက်ကြတာဟောပါဒါကကျွန်တော်တို့ဒါကျွန်တော်တို့သိရတဲ့နေသားပါတခြားနေရာတွေမှာဆိုရင်လဲအမြင့်စင်လို့ဖမ်းမိနေတာပါဘာဖြစ်လို့လဲဆိုတော့အခုတရားမဝင်လမ်းကြောင်းတွေကနေလူတွေဝင်ထွက်တာအားများလာရင်အဲကျွန်တော်တို့လူကုန်ကူးကံမှုတွေလဲဆွဲပြီးတော့ပါလာတာဒါထုံးစံလို့ဖြစ်နေတာ
ထိုင်းနိုင်ငံကိုဗစ်ရေးပေါ်ကာလမှာတရားမဝင်ခိုးဝင်သူတွေကိုဖမ်းမိတာတစ်နှစ်အတွင်း4000ကျော်ရှိပြီဆိုပြီးကက်ယောဂထိန်းချုပ်ရေးဘုတ်ကလည်းထုတ်ပြန်ခဲ့ပါတယ်ဖမ်းမိသူတွေထဲက3000ကျော်ဟာနေဆက်တွေကနေဝင်ရောက်လာသူတွေဖြစ်တယ်လို့လည်းပြောပါတယ်ဒီထက်မှအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင်